ဘရာဇီးနိုင်ငံရီယိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာကျင်းပမယ့်အပြေးပြိုင်ပွဲတွေမှာအမျိုးသားမီတာ 9,000 အပြေးပြိုင်ပွဲအတွက်မြန်မာအသင်းကကုဆန်းနိုင်ငံပါဝင်မှာဖြစ်ပြီးအမျိုးသမီးမီတာ 800 မှာတော့မတ်ဆွေလီမြင့်ကဝင်ရောက်ပါဝင်မှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူတို့နှစ်ယောက်စလုံးဟာ2015ခုနှစ်အရှေ့တောင်အာရှအားကစားပြိုင်ပွဲတွေကစံချိန်ကောင်းတွေရထားကြသူတွေဖြစ်ပါတယ်။အခုအိုလံပစ်ပြိုင်ပွဲဝင်မဲ့သူတို့ရဲ့အခြေအနေတွေကိုရီယိုမြို့မှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ရဲ့တာဝန်ရှိသူဦးသက်လွင်ကိုမဆုမြတ်မုံကဆက်သွယ်မေးမြန်းထားတဲ့အခါပထမဦးဆုံးမြန်မာအားကစားသမားနှစ်ယောက်အစမ်းပြိုင်ပွဲတွေကိုစပြီးတော့ရှင်ပြန်ရမယ့်အခြေအနေတွေကိုဦးသက်လွင်ကအခုလိုစပြီးတော့ပြောပြပါရခင်ဗျာ
။မနေ့ကတော့စမ်းနိုင်ကအရှင်ပြီးရမယ်10နိုင်9မိနစ်ကို Francis Challenge သူအဖွဲ့မှာပြီးရတယ်10ယောက်ဆိုလို့ရှိရင်10ယောက်ထဲကနေပြီးတော့အကောင်းဆုံး2ယောက်သူမို့3ယောက်ကိုသူတို့ကရွေးအဲ့ဒီနေရောက်တဲ့မှာသူမို့သူ့အထက်မှာပိုင်တော့သူကအဲ့ရှိကိုအောင်းသွားတာပေါ့အောင်းသွားပြီးတော့နောက်တစ်ခါပြန်ပြီးတော့နောက်တစ်ချိန်ရှိပြန်လို့ရတယ်အဲ့လိုပဲနောက်ဆုံး၈ယောက်လောက်အထိကျန်တဲ့အထိကိုသူကနှစ်ချိန်သူ့မို့၃ချိန်ရှိလို့ရပါတယ်အဲ့တော့သူကတော့အနည်းဆုံးနှစ်ချိန်လို့ရမှာပေါ့နော်အဲ့တော့သူနဲ့တွေ့တဲ့အဖွဲ့မှာကသူ့ရောဆန်ကြီးမကောင်းရင်တော့သူကဟိတ်အောင်မှာပေါ့အဲ့တော့အဲ့ကျန်တဲ့အဖွဲ့ကြီးကလည်းကျွန်တော်သူတို့ရဲ့အခြေအနေကဘယ်လောက်ရှိရဲဆိုတာအော်သူတို့ဆန်ကြီးကြီးကကျွန်တော်ကမသိရဘူးနော
် so မဆွေလီမြင့်အတွက်ကောဆရာတို့ဘက်ကဘယ်လိုပြောနိုင်ပါလဲရှင်သူရဲ့အခြေအနေန
ဲ့အဲ့ဒီလိုပဲဆွေလီမြင့်ကတော့သူကဖွဲ့6ဖွဲ့အောင်ပြန်ရမှာ6ယောက်6ယောက်6ဖွဲ့ပြန်ရမှာအဲ6ယောက်6ယောက်6ဖွဲ့ဆိုလို့ရှိရင်တစ်ဖွဲ့ကိုသူက2ယောက်ဖွဲ့ယူရေကို16ယောက်16ယောက်ဆိုတော့နောက်ထပ်တစ်ပြိုင်ပြန်ပြန်ရမှာ800ဆိုလေဆန်တယ်ရတော့နှစ်ခါပဲနှစ်ခါပဲဆိုတော့သူကအနည်းဆုံးတတိယဝင်လို့ရှိရင်သူကဟိအောင်မှမယ်တော့မှာရှိရအောင်ပြီးတော့သူကဖိုင်နယ်ကိုတက်မယ်အဲ
့တော့သူတို့နှစ်ယောက်ပေါ့လေအခုလိုမျိုးဒီမီတာ9000ဝင်ပြင်းနိုင်ဖို့ဆိုတာကလည်းဒါဆရာတော်တော်လေးအလေးချင်းနဲ့တက်လွန်ကောင်းဖို့လည်းတော်တော်လိုပါတယ်မီတာ800လည်းအတူပါပဲသူတို့တွေဒီလိုမျိုးရီယိုအထိလာပြီးတော့ပြိုင်နိုင်ဖို့အတွက်ဟိုဒီလိုအဆင့်ရောက်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရလဲဆိုတော့ဆရာပြောနိုင်တဲ့လောက်ပြောပါရှင
့်ငကိုရေးဘုရားဌာနပေါင်းစုပြိုင်မွေးကြီးဒီလိုပြိုင်မွေးကြီးရနေပြီးတော့ကျွန်တော်တို့နောက်ပြီးတော့အားသာသိပ္ပံနေပြီးတော့ရွေးချယ်ပြီးကျောင်းရတဲ့အလေးလေပါပါတယ်ဒီနေ့လည်းကသူတို့ကဒီလိုမျိုးတစ်ဆိုင်မမပေါ့နော်ဒီအားစားပေါ်မှာပဲဆောင်ရွက်လာတာဖြစ်တဲ့အတွက်ဒီသားတွေအားစားပြန်မွေးဒီမှာလည်းသူတို့ကအတိုင်းတာတစ်ခုတူအောင်မြင်လာတယ်အောင်မြင်လာတဲ့အတွက်ဒီအခြေအနေရောက်တာပေါ့
ဟုတ်ကဲ့ပါအဲ့တော့ဆရာအနေနဲ့ပေါ့လေမြန်မာအသင်းဟိုတာဝန်ရှိသူတယောက်အနေနဲ့သူတို့အနိုင်ရဖို့အတွက်ကဘယ်လောက်ထိမျှော်လင့်ထားပါလဲ
မျှော်လင့်တာတော့ပထမလိုချင်တာဒါနဲ့လောလောဆယ်ကတော့မချင်နိုင်ပါဘူးသူတို့ရဲ့ရှိမှအောင်မြင်ပြီးတော့မှ final အဆင့်ကိုကျန်တဲ့အောင်ကြိုးစားနိုင်ဖို့အတွက်ကျွန်တော်အနေနဲ့အားပေးပြီးတော့သူတို့ကိုဆက်မဆောင်ရည်လေးရှိပါတယ်သူတို့ကလည်းလိုက်နာပြီးတော့မှဒီလိုဆောက်နေစင်းနေအမြသူတို့ပြန်ပွဲမတိုင်ခင်တခြားမှာဒါပြန်ပွဲပြန်ရမယ့်အချိန်ကြီးကိုနေစင်းနေနေညညအမြဲတမ်းတော်ဝဲအဲ့ကားပြီးတော့ဒီကျဆောင်ရည်လေးရှိတော့ဒီလိုလုပ်ပါခဲ့
နောက်တစ်ခုကလည်းဦးသက်လွင်တို့တခြားဟိုပြိုင်ပွဲတွေကိုလည်းကိုယ်တိုင်သွားကြည့်တယ်နောက်အခုအပြေးပြိုင်ပွဲတွေဆိုလည်းအခုလုပ်နေပြီပေါ့လေတခြားဒီမီတာပြိုင်ပွဲတွေအဲ့လိုပြိုင်ပွဲတွေကနေတခြားနိုင်ငံတွေကအားကစားသမားတွေဆီကနေရောဘလို့အတူယူစီရတယ်ရတယ်လို့ဦးသက်လွင်တို့အနေနဲ့ပြောနိုင်ပါလဲရှင
်သူတို့ကစားသမားတွေကရောငွေစင်းလေးကစိတ်မမှန်နဲ့သူကပညာကြီးရောအားကစားရောသူကပေါ့ချက်ပြီးတော့မှတောက်လျှောက်လှုပ်လာတယ်အခုလက်ရှိလာကစားတဲ့အခါကျတော့လေသူရဲ့နေမှုတိုင်းမှုစားမှုတောင်းမှုနဲ့နောက်ပြီးသူတို့နိုင်ငံရဲ့ရည်မြေသဘာဝအကျသူတို့ခန္ဓာကိုယ်ကြီးရဲ့ဖွံ့ဖြိုးမှုရရှိမှုအနေထားတွေကကျွန်တော်တို့လက်သာပါတယ်အဲ့တော့ကျွန်တော်ကစားသမားတွေဆိုတာလည်းလက်ရှိယူလာတဲ့ကစားသမားတွေကအားကစားကိုတစိုက်မမတ်လုပ်တဲ့လူတွေကနေပဲကျွန်တော်တို့ယူရတာဖြစ်ပါတယ်အဲ့တော့ကျောင်းနေတဲ့ကျောင်းကကလေးတွေဟာတက္ကသိုလ်ကောလိပ်ကကလေးတွေနေရနေပြီးကျွန်တော်တို့ယူရတာမျိုးမဟုတ်ဘူးပေါ့နော်ကျွန်တော်တို့အားသာအပိုင်ဝိုင်းမှာဒီအားသာကိုတစိုက်မမနဲ့လုံနေတဲ့ကလေးတွေတည်းရပဲကျွန်တော်တို့ကရွေးချယ်ပြီးလာပြန်ရတာဖြစ်တယ်။နောက်ပြီးတော့သူတို့နေထိုင်ရတဲ့ဖြတ်သန်းတဲ့အဲဒလီစီရိုင်းနဲ့လူမှုပတ်ဝန်းကျင်အရာတက်နိုင်တဲ့မိဘကလည်းဖြစ်ချင်မှဖြစ်တယ်။မတက်နိုင်တဲ့မိဘကလည်းဖြစ်ချင်မှဖြစ်တယ်။အဲသူများအားသာသမားဒီလက်ဆန်းနိုင်ငံအားသာသမားတွေရဲ့ဒီခန္ဓာကိုယ်ဖွဲ့စည်းမှုကိုကျွန်တော်တို့ကမမီဘူးနဲ့။အဲဒါရီကကျွန်တော်အများကြီးပြန်လို့ရပါဘူး။
နောက်ဆုံးတစ်ခုမေးချင်တာကအခုဒီရီယိုမှာလာပြိုင်နေကြတဲ့ဒီမြန်မာအားကစားသမားရဲ့အနေနဲ့ပေါ့နော်ဒီတယောက်ချင်းစီအနေနဲ့သူတို့အနေနဲ့ဘလို့အမြင်သစ်တွေရသွားတယ်လို့ဆရာအနေနဲ့ပြောနိုင်လဲနောက်တစ်ခါဒီနောက်ထပ်ပြိုင်ပွဲတွေမှာဟိုပြိုင်ဆိုင်နိုင်ဖို့အတွက်ပေါ့နော်သူတို့ရဲ့ယုံကြည်မှုတွေဘလောက်ထိပိုရှိသွားတယ်လို့ပြောလို့ရပါလဲရှင
်ဒီလိုပြိုင်ပွဲကိုပြန်ရတဲ့အတွက်သူတို့ကသူတို့အတွက်ပုံမှုပြီးတော့ကိုယ့်ကိုယုံကြည်ကြရတာပေါ့လေဥပမာပြန်ဆိုင်ဖြစ်လို့ရှိရင်သူကဒီလိုပြိုင်ပွဲမျိုးအများကြီးမဖန်ဘူးတဲ့အ ွေ့ရတဲ့အခွင့်အရေးကိုသူ့မှာဆိတ်လို့ရတာပေါ့နော်ဒီလိုဟာတွေကခဏခဏချုပ်မယ်ဆိုလို့ရှိရင်ဒီဟာကိုသူကဟိုပြင်ဆင်ရမယ့်အချက်တစ်ချက်အနေနဲ့ဒီကြည့်နဲ့ကာလမှာရောတဲမဝင်တဲ့ကာလမှာရောဒီစားပြီးတော့ပြင်ဆင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီလိုအခွင့်အရေးမျိုးနောက်ခါရလို့ရှိရင်သူတကြပါအောင်လုပ်ပါလေအဲ့လိုမျိုးပေါ့ဒီလိုမျိုးကျန်တဲ့အာဇာနည်တွေမှာလည်းအနတ်တိဆိုတဲ့ဒုနည်းလောက်ပဲဒီလိုအတွေ့အကြုံကောင်းနေတာသူရဲ့နောက်တစ်ဆင့်နောက်ပြန်မွေးမှာအောင်မြင်မှုရရှိရတဲ့အများကြီးထောက်ကူပြုပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါ